သူနိုင်ငံပေါ်မှာကမ္ဘာအင်အားကြီးနိုင်ငံတွေကနောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုပြဌာန်းလာမယ်ဆိုရင်တုံ့ပြန်လက်စားချေမယ်လို့အီရန်သမ္မတမာမုဒ်အာမာဒီနီဂျတ်ကချိန်ချောက်လိုက်ပါတယ်။သူနိုင်ငံပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေပြဌာန်းမဲ့ဘယ်နိုင်ငံကိုမဆိုတံပြန်ကလေးစားချေတဲ့အရေးယူဆောင်ရွက်မှုတွေကိုအီရန်ကပြုလုပ်မယ်လို့စနေနေ့ကရုံမြင့်သံကြားကနေသမ္မတအာမာဒီနီဂျတ်ကပြောကြားခြင်းဖြစ်ပါတယ်။ဒါပေမဲ့ဘယ်လိုကလေးစားချေမလဲဆိုတာကိုတော့သူကပြောကြားခြင်းမရှိပါဘူး။တဟေရန်ဟာသူ့ရဲ့အနုမျိုးလုပ်ငန်းနဲ့ပတ်သက်ပြီးအသေးစိတ်များကိုတင်ပြရမှာတိုးတက်မှုရှိတယ်လို့ဖော်ပြထားတဲ့ IAEA ကမကြာခင်ကထုတ်ပြန်တဲ့အစီရင်ခံစာကိုအီရန်သမ္မတကထောက်ပြပြောဆိုပါတယ်။ဒါပေမဲ့အစီရင်ခံစာကအီရန်နိုင်ငံဟာယူရေနီယံသန့်စင်မှုလုပ်ငန်းကိုရပ်ဆဲဖို့ညှင်းဆဲခဲ့တယ်ဆိုတာကိုလည်းဖော်ပြထားပါတယ်။သန့်စင်ထားတဲ့ယူရေနီယံနဲ့နျူကလ িয়ার လက်နက်တွေကိုထုတ်လုပ်နိုင်စွမ်းရှိပါတယ်။ဒီသတင်းပအစောပိုင်းတုန်းကပြင်သစ်နဲ့ဗြိတိန်နိုင်ငံကအီရန်နိုင်ငံဟာယူရေနီယံသန့်စင်မှုရပ်ဆိုင်ပေးရမှာကိုပြက်ကွက်ခဲ့တဲ့အတွက်အီရန်အပေါ်မှာတတိယအကြော့ဒဏ်ခတ်ပိတ်ဆို့အရေးယူမှုပြုလုပ်ဖို့ရန်အတွက်အစိုးရတရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီထံတင်သွင်းခဲ့ပါတယ်။